မြန်မာနိုင်ငံရဲ့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တချို့အရ NLD မျိုးသားပါတီဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါအောင်ဆန်းစုကြည်တမနာဖြစ်ခွင့်မရှိသလိုဖြစ်နေတဲ့အချက်ကိုပြင်ဆင်ပေးဖို့လိုလားတဲ့အကြောင်းဒီကနေ့နေပြည်တော်လွှတ်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်ခိုင်ဖြိုးပါတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့သူရဦးရှိမန်းကပြောဆိုလိုက်ပါတယ်။ဒါအပြင်တမရဦးစိန်စိန်အနေနဲ့လည်းဒုတိယတမရတက်တန်းအတွက်တော့2015ခုနှစ်မှာကျင်းပမဲ့ထပ်မံရွေးကောက်ပွဲမှာအရွေးခံတော့မှာမဟုတ်ဘူးဆိုပြီးတော့ပြောပါရယ်အပြည့်စုံကိုတော့ဝိုင်းတော်သားကိုဇော်ဝင်းလှိုင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ခင်ဗျာ
ဟုတ်ကဲ့ပါ2008ဖွဲ့စည်းပုံအခြေခံဥပဒေထဲကတမရတော်သား25ရာခိုင်နှုန်းပါရှိနေတဲ့အချက်အပါအဝင်ပြင်ဆင်တဲ့လို့အတိုက်ခံနိုင်ငံရေးပါတီတွေမြမရေးကြွမ်းကျင်သူတွေကထောက်ပြပြောဆိုနေကြတဲ့အချက်တွေတဲ့ပုံမှန်59စာလုံးဟာလည်းအဓိကတော့ချက်တစ်ခုဖြစ်နေတာပါနိုင်ငံတော်တမရနဲ့ဒုတမရများဤအီအချင်းဆိုတဲ့ခေါင်းစဉ်အောက်ကအဲ့ဒီပုံမှန်59စာလုံးအရမိမိကိုယ်တိုင်တော်၎င်းမိမိဤမိဘတပါးပါတော်၎င်းတာသမီတူဦးတော်၎င်းထိုတရားဝင်တာသမီတူဦးဤဇနီးသို့မဟုတ်ခင်မွန်းတော်၎င်းနိုင်ငံအစိုးရဤကျေးဇူးတစ္ဆာတော်ကိုခံယူဆောင်ရှောက်ရိုသေသူသို့မဟုတ်နိုင်ငံအစိုးရဤလက်အောက်ခံဖြစ်သူသို့မဟုတ်တိုင်းတစ်ပါးဤနိုင်ငံသားဖြစ်သူများမဖြစ်စေရထိုသူများသည်နိုင်ငံအစိုးရ၏လက်ခံဖြစ်သူတော်၎င်းတိုင်းတစ်ပါး၏နိုင်ငံသားတော်၎င်းခံစားရသောအခွင့်အရေးများနှင့်ကျေးဇူးခံစား권များကိုခံစားနိုင်권ရှိသူများမဖြစ်စေရလို့ဖော်ပြထားတာဖြစ်ပါတယ်။ဒီကနေ့နေပြည်တော်လွှတ်တော်အတွင်းကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါအောင်ဆန်းစုကြည်တမရဖြစ်ခွင့်ကိုတားဆီးထားတဲ့ဥပဒေကိုပြင်ဆင်ရမယ်လို့ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌလည်းဖြစ်လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌလည်းဖြစ်တဲ့သူရဦးရွှေမန်းကဓာတ်ရိုက်ပြောဆိုသွားတာမဟုတ်ပေမဲ့လည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်အဲ့ဒီပုံမှန်59စာလုံးကိုပြင်သင့်ပြင်ရမယ်ဆိုတာကိုတော်ဝတ်ပြီးပြောဆိုသွားတာဖြစ်ပါတယ်
။ရွေးကောက်ပွဲမှာပြည်ရဲ့ဆရာတရားမြတ်တဲ့လူတွေရဲ့ရွက်ောက်ပွဲဖြစ်နေတာဒီနေ့ဆက်ပြီးဝင်ကြတာဥပမာ59စာရင်းမှာအဲတာမြစ်ထားရဲ့ကိစ္စဆိုတော့ဒီဟာဒီနေ့ပြည်ရဲ့ဆရာဖြစ်ပါလားဆိုတဲ့မျိုးနဲ့ပတ်သက်ပြီးတော့အဲပြည်ရဲ့ဆရာဖြစ်ဖို့အတွက်တော့မစားဖို့လိုတယ်လို့ပဲပြောနေတာဒါကြောင့်ဒီဒူရက်ရဲ့ဆန္ဒဒီမှာတော့နော်ဒီရဲ့ဆန္ဒလည်းဒီတိုင်းမှာပဲနောက်ရွတ်တော်ကိုလည်းများရဲ့ဆန္ဒလည်းဒီတိုင်းမှာပြုတ်ချင်အောင်ပြည်ခါကအခြေအနေနဲ့လည်းရောယူရှိနေနိုင်ငံတော်နဲ့နိုင်ငံသားအကျိုးရှိသွားတဲ့ပြည်စင်တဲ့ကိစ္စတွေရှိတယ်အဲ့ဒါတွေရောပြည်စင်ဖို့နော်ဘယ်မှာတည်းအဲ့ဒီတော့ကြိုးစားနေတယ်ကြိုးစားတဲ့အခါမှာခေါင်းငါကဥတီချက်တော်ရတော့မှာချိန်ရမီဆောင်ရွက်နေတယ်လို့
လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်ငံရေးပါတီတွေအပါအဝင်တိုင်းရင်းသားတွေနဲ့ကြံ့ခိုင်ရေးပါတီကပါပြင်ဆင်မှုအတွက်လှုပ်ဆောင်နေကြတယ်လို့ဆိုပါတယ
်။ဒီတော်ဆိုကြံ့ခိုင်ရေးမူဝေးပါတီရယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ပြီးပြင်လိုက်တဲ့အခါမှာနိုင်ငံနဲ့နိုင်ငံသားအကြီးအကဲပြင်ဆင်ပြီးတာပြင်ဖို့အသိချပါတယ်။အဲ့ဒါမဲ့တိုင်းရင်းသားပါတီတွေလည်းဒီလိုပဲသုံးစိတ်နဲ့နားလည်လို့ရှိနေတယ်လို့ထား
ပါတယ်။ဒီနေရာမှာလွတ်တော်အတွင်းအမှတ်နေရာ25ရာခိုင်နှုန်းရယူထားတဲ့တမရတော်သားတွေဘက်ကဖွဲ့စည်းပုံပြင်ဆင်ရေးနဲ့ဆိုင်တဲ့လုပ်ငန်းစဉ်တွေကိုတော့ဥရွှေမန်းကထည့်သွင်းပြောဆိုသွားခြင်းမရှိပါဘူး။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လည်းဗိုလ်ချုပ်မူကြီးဟောင်းတန်းရွှေကစိုးရိမ်မှုရှိတဲ့အကြောင်းသတင်းကြောကာလအတွင်းအစိုးရခေါင်းဆောင်တွေတွားရောက်ဂါရဝပြုတဲ့အချိန်သူတို့ကိုအဲ့ဒီလိုပြောကြားခဲ့တယ်လို့ဥရွှေမန်းကပြောပါတယ်။ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေအနေနဲ့နိုင်ငံရဲ့အခြေအနေတွေကိုလူကြီးတယောက်အနေနဲ့ပူပန်တာကလွဲလို့နိုင်ငံရေးမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့လည်းဥရွှေမန်းကပြောပါတယ်။တရင်းနောက်တွေကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေး2015ရွေးကောက်ပွဲနဲ့တမရဖြစ်နိုင်ခြင်းဘယ်သူရှိမရှိဆိုတဲ့အကြောင်းအရာအတော်များများကိုဝိုင်းဝန်းမေးမြန်းခဲ့ကြတာမှာလက်ရှိတမရဦးသိန်းစင်ကနောက်ထပ်တမရတက်တန်းအတွက်အရွေးခံတော့မှာမဟုတ်တဲ့အကြောင်းပြောကြားထားတဲ့အတွက်အဲ့ဒီစကားအတိုင်းပဲသူ့အနေနဲ့လက်ခံထားတယ်လို့ဥရွှေမန်းကဆက်ပြောပါတယ်။နိုင်ငံ
တော်မှာမီဒီယာကိုတရားဝင်ဖြစ်တဲ့တမရဦးသိန်းမိမိကိုနိုင်ငံတော်နိုင်ငံကိုလည်းပြည်သူတွေပြောဆိုကြတယ်။ဒါကြောင့်မလို့ဒီတယောက်ပြောတဲ့စကားဟာအင်တာနက်တည်ရှိပါတယ်။ဒါကြောင့်နောက်2015တက်တန်းကာလမှာနိုင်ငံတော်နိုင်ငံလက်ရှိတမန်တဲစီကိုဝေရောက်ဒီမခံမှုဆိုတဲ့မိမိကိုပြောကြတဲ့စကားမှန်နေတာပါ။
သူအနေနဲ့2015ရွေးကောက်ပွဲမှာတမရဖြစ်လို့တဲ့ဆန္ဒရှိကြောင်းဥရှိမန်းကပုံမှန်လင်းလင်းထုတ်ဖော်ပြောဆိုထားပြီးဖြစ်ပေမဲ့ရ ရွေးကောက်ပွဲမှာအနိုင်ရရေးကိုဥတီလှုပ်ဆောင်နေတာမျိုးမရှိဘူးလို့ပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လပိုင်းအတွင်းတိုင်းဒေသလေးနဲ့ကိုင်အဖွဲ့တွေနဲ့တွေ့ဆုံတာတခြားပြည်နယ်တိုင်းဒေသကြီးတွေကိုတွားရောက်လက်ပတ်တာတွေဟာလွတ်တော်ဥက္ကဋ္ဌတူဦးအနေနဲ့လှုပ်ဆောင်တဲ့ဘောင်ကိုကျော်လွန်ပြီးရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးတဲ့လှုပ်ရနဲ့တူတဲ့အကြောင်းမြန်မာနိုင်င